ဥရောပသုံးနိုင်ငံခီးထွက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီကနေ့မေလ3ရက်နေ့မှာတော့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့တရားဝင်ဖိတ်ကြားချက်နဲ့သွားရောက်တဲ့အခုခီးစဉ်အတွင်းဒေါ်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားကြောင်းသိရပြီးတော့အစိုးရရာရှိတွေနဲ့တွေ့ဆုံချိန်မှာတော့နှစ်နိုင်ငံကြားကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေကိုအလေးထားဆွေးနွေးနိုင်ပွဲရှိတယ်ဆိုလို့ရှိတယ်လို့ဥရောပအခြေစိုက်မြမအရေးလေးလာဆောင်ကြည့်သူတွေကပြောပါရယ်။ဒေါ်ဆန်းစုကြည်ရဲ့ဥရောပခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မက်ခင်ပြထွေကပြောပြပေးပါလိမ့်မယ်
။မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနေ့ကအင်္ဂါနေ့တုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ EU ဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံပြီးတော့မြန်မာရေးဆွေးနွေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ရဲ့ဥရောပခီးစဉ်ဒုတိယတစ်ထောက်ဖြစ်တဲ့အီတလီနိုင်ငံကိုရောက်ရှိနေပါတယ်။အီတလီဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့သွားရောက်တဲ့အခုခီးစဉ်အတွင်းမှာဒေါ်ဆန်းစုကြည်ကိုအီတလီနိုင်ငံရဲ့ဂုံထူးဆောင်နိုင်ငံသားစုချီးမြှင့်ဖို့စီစဉ်ထားတာသိရတယ်လို့ဥရောပအခြေစိုက်မြမရေးလိလာစောင့်ကြည့်သူဦးနွေအောင်ကပြောပါတယ
်။ဒေါ်ဆန်းစုကြည်ကအီတလီကိုဒီနေ့ရောက်နေပြီဆိုတာကြားပါတယ်။ဟိုဒါလည်းအီတလီဝန်ကြီးချုပ်ကဖိတ်ကြားချက်အရာပေါ့လေနော်။ဆိုတော့အီတလီအနေနဲ့ကလည်းပဲဒီမြန်မာနိုင်ငံဒီမိုကရေစီရရှိဖို့အမြဲစင်တဆိုင်ခါလေဟိုကူညီပြီးတော့ပံ့ပိုးလာတဲ့နိုင်ငံတကာနိုင်ငံဖြစ်တယ်လေဆိုတော့အခုလည်းပဲအလားဒီဟိုဒေါ်ဆန်းစုကြည်ဟိုဖိတ်ခေါ်ပြီးတော့သူကဒီ honorary citizenship ကိုလူဆောင်နိုင်ငံသားချုပ်ကိုပေးဖို့အစီအစဉ်ရှိတယ်ပေးလည်းပေးမှာပဲဒီဥစ္စာကတော့အီတလီကသရောကိုအမြဲပဲလှုပ်လာတဲ့အစဉ်လာဖြစ်ပါတယ
်အခုခီးစဉ်အတွင်းဒေါ်ဆန်းစုကြည်အနေနဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်တလီနိုနိုင်ငံခြားရေးဝန်ကြီးအန်ဂျလီနိုအယ်ဖာနိုတို့နဲ့တွေ့ဆုံမှုရှိသလိုနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာကိစ္စရပ်တွေအထူးသဖြင့်ကုန်သွယ်ရေးဖွံ့ဖြိုးရေးနဲ့လူမှုရေးဆိုင်ရာအကူအညီတွေကိစ္စအလေးထားဆွေးနွေးနိုင်ပွဲရှိတယ်လို့လည်းဦးလွေအောင်ကပြောပါတယ
်အီတလီနိုင်ငံကတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအပေါ်မှာသရောကိုစေနာရှိတယ်အဲ့ဒါကြောင့်မလို့ဒီဒေါ်ဆန်းစုယောဘာကိုလာပြီးတော့အခုအီတလီကိုရောက်နေပြီးတော့သူတို့နိုင်ငံရေးနောက်ပြီးတော့ cooperation ပေါ့လေဟိုဆက်လက်ပြီးတော့ဟို development တို့နော် trade တို့ economic တို့အဲ့ဒီကိစ္စတွေမှာသူတို့ကိုအဆင်ပြေပြေလုပ်မယ်လို့ဟိုကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ထင်တာကတော့ဟိုမပါတဲ့အချက်တစ်ချက်ကတော့စစ်လက်နဲ့ကူညီရေးပဲဖြစ်မယ်လို့ထင်ပါတယ်ဒါလည်းပဲဟိုတိုက်ချုပ်မင်းအောင်နိုင်ရောက်လာတော့မှလည်းသူတို့ဒါတွေကိုဟိုပြောပြမယ်လို့ထင်ပါတယ်နော်အဲ့တော့ဒီဒေါ်စုအနေနဲ့ကတော့ development cooperation အဲ့ဒီဟာတွေပဲအများအပြင်းပါမယ်လို့တော့ကျွန်တော်ယူဆပါတယ်
ဒေါ်ဆန်းစုကြည်ရဲ့အခုအီတလီခီးစဉ်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရဖွဲ့စည်းပြီးတဲ့နောက်ပိုင်းနိုင်ငံတော်ထိပ်တန်းတာဝန်ရှိသူတဦးအနေနဲ့ဒေါ်ဆန်းစုကြည်အီတလီကိုပထမဆုံးအကြိမ်လာရောက်တာဖြစ်ပါတယ်2013ခုနှစ်ကအီတလီကိုလာခဲ့တဲ့ခီးစဉ်အတွင်းမှာတော့အီတလီအစိုးရအရာရှိတွေအပြင်ပုံရဟန်းမကြီးဖရန်စစ်နဲ့လည်းဒေါ်ဆန်းစုကြည်တီးခြားတွေ့ဆုံခဲ့တာပါဒီဒီချိန်မှာလည်းပုံရဟန်းမကြီးနဲ့တွေ့နိုင်တယ်ဆိုတဲ့သတင်းတွေထွက်နေပြီပဲလို့အတီတော့မပြူနိုင်သေးပါဘူးအီတလီအထက်လွှတ်တော်မှကျင်းပမယ်အီတလီအမျိုးသမီးများအဖွဲ့ဆိုင်ရာအစည်းအဝေးမှာဒေါ်ဆန်းစုကြည်အဖွဲ့မိတ်ကိုပြောကြားမယ်လို့လည်းသိထားပါဗျ။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့တုန်းကတော့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့မြမရေးဆွေးနွေးခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင် EU တာဝန်ရှိသူတွေနောက်ဘယ်လ်ဂျီယံဘေးရီဖီလစ်နဲ့လည်းသိကြားတွေ့ဆုံခဲ့တာပါ။အခုအီတလီခီးစဉ်ပြီးရင်တော့ဒေါ်ဆန်းစုကြည်ဟာဗြိတိန်နိုင်ငံလက်ထံပြုတော်ကိုခီးဆက်မှာဖြစ်ပါတယ်။ဒီဗြိတိန်နိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဒေါ်ဆန်းစုကြည်ဒုတိယအကြိမ်သွားရောက်မှာဖြစ်ပါတယ်ရှင်။